11 media ကသတင်းသမားတွေကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးကအစိုးရအနေနဲ့သတင်းမီဒီယာကောင်စီနဲ့အရင်ဆုံးညှိနှိုင်းမှုနိုင်ငံတော်သမ္မတကညွှန်ကြားလိုက်ပါတယ်ဒီကိစ္စကိုမီဒီယာကောင်စီကညှိနှိုင်းမယ်ဆိုရင်လက်ရှိသတင်းသမား3ယောက်ကိုဖွင့်ထားတဲ့အမှုကိုရုပ်သိမ်းမှညှိနှိုင်းဆောင်ရွက်နိုင်မယ်လို့ကောင်စီတာဝန်ရှိသူတွေကဆိုပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော့ကိုထဲအောင်ခန်းကသတင်းပေးပို့ထားပါတယ်
11 media group ကိုအကြီးညိုပြက်စီမှုနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကတရားစွဲဆိုထားတဲ့ကိစ္စကိုအရင်ဆုံးမီဒီယာကောင်စီနဲ့ညှိနှိုင်းဖြေရှင်းမှုနိုင်ငံတော်သမ္မတကတိုင်းဒေသကြီးအစိုးရအဖွဲ့ကိုညွှန်ကြားလိုက်ပါတယ်။နိုင်ငံတော်သမ္မတညွှန်ကြားတာနဲ့ပတ်သက်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးက
တရားလက်ပုံမှာဒီတော့အစိုးရအဖွဲ့ရုံးကနေပြီးတော့ကျွန်တော်နိုင်ငံတော်သမ္မတစီလက်ညှိုးခံတယ်။နိုင်ငံတော်သမ္မတရဲ့လက်ညှိုးမှုကိုတိုင်းဒေသကြီးအစိုးရကိုဒီတော့အစိုးရအဖွဲ့ရုံးကနေပြီးတော့ပြန်ပြီးတော့လမ်းညွှန်တာအဲ့တော့အသေးစိတ်ကတော့တိုင်းတိုင်းဆိုတာပဲလေနော်အဓိကတရားစွဲတဲ့အခါနဲ့ပတ်သက်လို့ဘယ်လိုကိုလုပ်အောင်လဲဆိုတာလမ်းညွှန်ပြီးတော့ထုတ်တာ
ညွှန်ကြားစာမှာတော့သတင်းမီဒီယာကောင်စီကိုပထမဆုံးတိုင်ကြားပြီးညှိနှိုင်းဖြေရှင်းမှုနဲ့ညှိနှိုင်းတာပြည်လည်မှုမရှိမှတရားရုံးမှာဥပဒေနဲ့ညီတရားစွဲဖို့ဆိုပြီးပါရှိပါတယ်11 media group ကရေးသားတဲ့ဆောင်းပါးဟာသတင်းမီဒီယာသမားရဲ့တာဝန်နဲ့ကျုပ်ဝစီကံကိုချိုးဖောက်တယ်ဆိုပြီးအရေးယူဖို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုဒီကနေ့မနက်ပိုင်းမှာလာရောက်တိုင်ကြားခဲ့ပါတယ်။တမနာရဲ့ညွှန်ကြားချက်ထွက်လာပြီးလာရောက်တိုင်ကြားတာဖြစ်ပါတယ်။သတင်းမီဒီယာကောင်စီဖွဲ့ဝင်ကိုစီယာလိုင်ကအခုလိုပြောပါတယ်
။မနက်ကတော့လာတိုင်တော့တယ်။ဒါပေမဲ့ဟိုသူတိုင်ကြားတဲ့ပုံစံကတော့အပြည့်အစုံမဖြစ်သေးဘူးပေါ့နော်။တိုင်ကြားလို့ရှိရင်ကျွန်တော်တို့ကဒီတိုင်ကြားတဲ့သူကသူဘလိုမျိုးဖြစ်ရှင်းချက်ကိုလိုချင်တယ်ဆိုတာကိုထည့်သွင်းဖော်ပြရတာပေါ့လေအခုကအဲ့ဒါဖော်ပြတာမပါတဲ့ခါကျတော့ကောင်စီကကောင်စီကိုဘာလို့ပြစ်စစ်ချင်တာလဲပေါ့နော်ဆိုတော့အဲ့ဒါမပါဘူးဖြစ်နေတဲ့ခါကျတော့ပြန်ဖြစ်ခိုင်းတာရှိတယ်အဲ့ဒီ family စုံသွားတယ်ဆိုရင်တော့အဲကျွန်တော်နောက်တစ်ခုရှိတာကဒီအမှုကလည်းအဲတရားရုံးတော်မှာရောက်နေတဲ့ခါကျတော့အဲရုံးတော်ကတင်ထားတဲ့အမှုကိုရုပ်သိမ်းပြီးတော့ခံပြလို့ရလိမ့်မယ်ပေါ့လေဟိုဘာလို့ဆိုတော့ရုံးတော်ရောက်တဲ့အကိစ္စတွေကိုကောင်စီကနေဝန်ကိုက်တွယ်လို့မရဘူးဗျာအဲ့ကြောင့်ဟုတ်တယ်သူကအရင်ဆုံးကျွန်တော်တို့ပုံစံကြောင်းတိုင်းပြီးလို့ရှိရင်ခုနတရားဥပဒေမှာရှိတဲ့အမှုကိုသူ withdraw လုပ်မှရမယ်အဲ့မှာကောင်စီကကြားမလို့ရတယ်ဘို့လို့ရှိရင်ကောင်စီကကိုယ်ကအထူးပြေတယ
် 11 media group ကရေးသားတဲ့စောင်းပါးနဲ့ပတ်သက်လို့သတင်းမှ3ယောက်ဟာရန်ကုန်တိုင်းဒေသကြီးအစိုးရကိုအကြီးညိုပြအောင်ရေးသားတဲ့ဆိုပြီးအောက်တိုဘာ10ရက်နေ့မှာပုံမှန်9ခါနဲ့တရားစွဲဖို့တရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်2016ခုနှစ်ကလည်း11 media group ရဲ့ CEO ဒေါက်တာတန်းထွန်းအောင်ကိုစတဲ့ဥပဒေပုံမှန်နဲ့အမှုဖွင့်ခဲ့ပါတယ်။သတင်းမီဒီယာသမားတွေကိုရန်ကုန်တိုင်းဒေသကြီးအစိုးရကအမှုဖွင့်တဲ့အပေါ်ကောင်စီဝင်ကိုစီယာလိုင်ကခုလိုစက်ပြောပါတယ်
။အဲ့ဒါရင်တစ်ခေါက်လည်းဖြစ်ခဲ့မှုတည်းဒီ11 media ပဲတော်တော်တန်ထွန်းအောင်နဲ့အဲ့တော့အေဒါချုပ်ဟိုပေါ့ကိုဝဖြိုးပေါ့လေ။နိုင်ကိစ္စနဲ့ပတ်သက်ပြီးလို့ဖြစ်တယ်။အဲ့ဒီကိစ္စမှာလည်းကျွန်တော်မီဒီယာကောင်စီကဂျာဝန်ညှိနှိုင်းပေးဖို့ကြိုးစားတယ်။အဲ့တော့လည်းသူအဲ့လိုပဲသူတစ်ခါတန်းပြီးအမှုဖွင့်တဲ့ဖမ်းနေစီးတယ်ပေါ့လေ။လို့တဲ့ခါကျတော့လည်းကောင်စီကဝန်လုံးမရဖြစ်သွားတယ်။အဲ့တော့ဘိုင်းတော့သူလည်းပထမတော့အဲ့ဒီဥပဒေရှိတာမသိလို့ပါ။ကောင်စီရှိတာမသိလို့ပါဆိုပြီးတော့နောက်မှတိသွားတယ်ပေါ့လေ။ဆိုတော့တိပြီးသွားပြီလို့ယူဆတယ်ပေါ့လေ။2016ခေတ်ကပေါ့လေ။ဆိုတော့ဒီကိစ္စကြတော့သူကောင်စီရှိတာလည်းသိတယ်။ဥပဒေရှိတာလည်းတိနဲ့အခုလိုမျိုးဒီချက်ချင်းဖမ်းနိုင်စီးနိုင်တဲ့ညာဇဝဲမှုတွေနဲ့တရားစွဲတယ်ဆိုတာကရုံတိုင်းဒေသကြီးအစိုးရကထိစားစရာတွေကိုချက်ချင်းဖမ်းချုပ်ချင်တဲ့စေတနာပေါ်လွင်သွားတာပေါ့နော်။အခုကြမှာသမ္မတရုံးဝင်ပြီးတော့မှလူစတပ်ပန်စတပ်သွားပါညှိနှိုင်းချက်ကြောင်းတာလေပြည်သာကောင်စီကိုလာတာသူ့ရဲ့အစီရင်စေတနာအရာအခုလည်းပြောဆိုပြည်သာကောင်စီကိုရင်လာတော့မဟုတ်ဘူးလို့တော့ကြာကျွန်တော်ရဲ့ personal view မှာ
သတင်းမ3ယောက်ကိုတရားစွဲထားတာနဲ့ပတ်သက်လို့သတင်းသမားတွေဘက်ကအာမခံလျှောက်ထားပြီးလာမယ့်26ရက်နေ့ရုံးချိန်မှာအာမခံပေးမပေးတရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်မီဒီယာကောင်စီကတော့ဂျားဝင်ညှိနှိုင်းဆောင်ရွက်မယ်ဆိုရင်လက်ရှိတရားစွဲထားတဲ့အမှုကိုပြန်လည်ရုပ်သိမ်းပေးရမယ်ဆိုပြီးတောင်းဆိုနေပါတယ်ခင်ဗျာ